မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာသူမရဲ့ဒုတိယအကြိမ်မြောက်ဥရောပခီးစဉ်ကိုလာမယ့်စက်တင်ဘာလဒုတိယပတ်မှာစတင်တော့မှာဖြစ်ပါတယ်။စက်တင်ဘာလ10ရက်နေ့မှာစတင်မဲ့ဥရောပ၃နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ရုံးပြန်ကြားရေးတာဝန်ခံတွေနဲ့ဆက်သွယ်မေးမြန်းထားတဲ့မတ်စုမောင်ကတင်ပြထားပါတယ်ခင်ဗျာ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဥရောပ၃နိုင်ငံခီးစဉ်အဖြစ်လာမယ့်စက်တင်ဘာလ10ရက်နေ့ကနေစတင်ပြီးပိုလန်နိုင်ငံ၊ဟန်ဂေရီနိုင်ငံနဲ့ချက်ပြည်သူသမ္မတနိုင်ငံတွေကိုတွားရောက်တော့မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဥရောပ၃နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နေပြည်တော်ရုံးပြန်ကြားရေးတာဝန်ခံနေပြည်တော်ပုပ္ပတိရီမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်က VOA မြန်မာပိုင်းကိုအခုလိုအတည်ပြုပြောဆိုပါတယ်။
ဖြစ်ခင်မှာတော့ဒီစက်တမ10ရက်နေ့ထွက်ဖြစ်ပါမယ်။ဒီရန်ကုန်ကြောက်တာကတော့စက်တမ18ညနေပိုင်းလောက်တော့ကြောက်ပါမယ်ဗျ။ဟုတ်ကဲ့စက်တမ10ရက်နေ့မှာသွားမယ်ဒီ Europe trip ကတော့ပထမဆုံးသွားမှာတော့ပိုလန်နိုင်ငံဟုတ်ပါ။ပိုလန်ကိုသွားတဲ့အဓိကရည်ချက်တစ်ခုကတော့ဝါဆော့တက္ကသိုလ်မှာ lecture တစ်ခုပို့ချဖို့အတွက်ရဲ့နောက်ပြီးတော့ပိုလန်ပါလီမန်ကိုလေ့လာဖို့ပါ။အဲပိုလန်နဲ့ PV solution ကဟန်ဂေရီကိုဆက်သွားပြီးတော့ဟန်ဂေရီကတော့ဘူဒါပတ်ယူနီဗာစီမှာပဲ lecture တစ်ခုပေးဖို့ရှိပါတယ်။ Czech Republic ကိုသွားတဲ့အဓိကအကြောင်းရင်းကတော့အဲ့ဒီမှာ3ရက်တာကျင်းပမယ့် Forum 2000 Conference ကိုတက်ဖို့အတွက်ဖြစ်ပါတယ်
။ဥရောပ3နိုင်ငံခီးစဉ်အတွင်းမှာပထမဆုံးပိုလန်နိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ပိုလန်လွှတ်တော်ကိုလေ့လာမှာဖြစ်တယ်လို့ပိုလန်နိုင်ငံကဝါဇောတက္ကသိုလ်မှာပိုလန်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအကြောင်းဟောပြောပို့ချမှာဖြစ်ပါတယ်။အလုံသမားရေးသွေးစည်းခိုင်မာမှုခေါင်းဆောင်ပိုလန်သမ္မတဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်လိတ်ဘာဝင်းဇာဟာလည်းမြန်မာဒီမိုကရေစီရေးကိုဒီဇိုင်းမတ်မတ်ထောက်ခံအားပေးခဲ့သူဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပိုလန်နိုင်ငံခီးစဉ်အပြီးဒုတိယသွားရောက်မဲ့ဥရောပနိုင်ငံရဲ့ခီးစဉ်ကတော့ဟန်ဂေရီနိုင်ငံဖြစ်ပါတယ်။ဟန်ဂေရီနိုင်ငံကဘူဒါပက်တက္ကသိုလ်မှာလည်းဒေါအောင်ဆန်းစုကြည်သွားရောက်ပြီးတော့ဟန်ဂေရီကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပြီးတော့မြန်မာဒီမိုကရေစီရေးနဲ့ပတ်သက်ပြီးဟောပြောပို့ချမှာဖြစ်ပါတယ်။အဲဒီနောက်မှာတော့သူမရဲ့ဒီဥရောပ၃နိုင်ငံခီးစဉ်တွေကနောက်ဆုံးခီးစဉ်အဖြစ်ချက်ပြည်သူသမ္မတနိုင်ငံကိုတွားရောက်มาဖြစ်ပါတယ်။အဲ့ဒီချက်ပြည်သူသမ္မတနိုင်ငံမှာကျင်းပမဲ့18ကြိမ်မြောက် Foreign 2000ညီလာခံကိုတက်ရောက်มาဖြစ်ပါတယ်။ Foreign 2000ညီလာခံဟာချက်ပြည်သူသမ္မတနိုင်ငံ Perov မြို့မှာစက်တင်ဘာလ15ရက်နေ့ကနေစက်တင်ဘာလ18ရက်နေ့အထိ3ရက်တာကျင်းပมาဖြစ်ပါတယ်။ဒီ Foreign 2000ညီလာခံကိုစတင်ကျင်းပဖြစ်အောင်တည်ထောင်သူ၊ကွယ်လွန်သူသမ္မတ Vlad Pavel ဟာလည်းမြန်မာဒီမိုကရေစီရေးဒီဇိုင်းမတ်မတ်အားပေးထောက်ခံခဲ့သူဖြစ်ပါတယ်။ဒီညီလာခံအတွင်းဒေါအောင်ဆန်းစုကြည်မိကွန်းပြောဆိုမှာဖြစ်တယ်လို့အဲ့ဒီညီလာခံကိုထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေဖြစ်တဲ့တိဘက်ဖုန်းတော်ကြီးဒလိုင်းလာမအပါအဝင်တောင်အာဖရိကသမ္မတဟောင်း FWD Club နဲ့တက်ရောက်มาဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာ19နှစ်ကျော်နေအကျယ်ကျုပ်ကြခံနေရကနေလွတ်မြောက်လာပြီးတဲ့နောက်ပိုင်းအရသာအစိုးရလက်ထက်2022ခုနှစ်ဂျားပြက်ရွေးကောက်ပွဲအပြီးမှာကော်မှုမျိုးနဲ့ကိုစားပြုလွှတ်တော်အမတ်အဖြစ်ရွေးချယ်တင်မြောက်ခံရပြီးမြန်မာနိုင်ငံကနေ24နှစ်တာကာလအတွင်းပထမဆုံးသူ့ရဲ့ဥရောပခီးစဉ်ကိုစတင်ခဲ့ပါတယ်။2022ခုနှစ်ဇွန်လ13ရက်ကနေ29ရက်နေ့အထိသူ့ရဲ့ဥရောပ9နိုင်ငံခီးစဉ်အတွင်းမှာနော်ဝေနိုင်ငံ၊ဆွစ်ဇာလန်၊အိုင်ယာလန်၊အင်္ဂလန်နိုင်ငံနဲ့ပြင်သစ်နိုင်ငံတွေကိုခရီးထွက်ခဲ့ပါတယ်။အခုဒီတစ်ကြိမ်သွားရောက်မဲ့ဒုတိယအကြိမ်ဥရောပ3နိုင်ငံခီးစဉ်အပြီးမြန်မာနိုင်ငံကိုပြန်သွားပြီးတဲ့နောက်မှာဆိုရင်တော့စက်တင်ဘာလ20ရက်နေ့မှာစင်ကာပူနိုင်ငံမှာကျင်းပမယ့်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသူနိုင်ငံသားတွေနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နေပြည်တော်ရုံးပြန်ကြားရေးတာဝန်ခံကိုဖြိုးစရာတော်ကပြောပါတယ်
။ Europe trip ကိုအရင်သွားမှာပါခင်ဗျာ။သွားပြီးသွားပြီဆိုလို့ရှိရင်မြန်မာနိုင်ငံကိုကြံလာဦးမှာပါ။ကြံလာပြီးတော့မှ September 20ကျတော့မှစင်ကာပူသွားပြီ။စင်ကာပူကိုသွားပြီမဲ့အကြောင်းကတော့အရင် Foreign Minister အဟောင်းဖြစ်တဲ့ Mr. George Yeo ကနေပြီးတော့ဖိတ်ကြားတဲ့အတွက်စင်ကာပူဆမ်မစ်တက်ရောက်ရှိမှာမဟုတ်လို့ပါဗျာ။စင်ကာပူဆမ်မစ်ကတော့3ရက်လောက်မှာခင်ဗျာ။ဘယ်နိုင်ငံဘယ်ရောက်ပေါ်ပြမြန်မာနိုင်ငံကနေရောက်နေတဲ့နိုင်ငံသားတွေဒီနေ့ကတော့ပြည့်ဖြစ်ပါလေ။အခုလည်းပြည့်ဖို့အတွက်စီစဉ်တော့စီစဉ်နေသေးပါခင်ဗျာ။အသေးစိတ်ကြီးကတော့နေရာတွေတို့နေ့ရက်တွေတို့အချိန်တွေတို့ကတော့ပြည်နိုင်နေသေးပါ
။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဥရောပခီးစဉ်အတွင်းမှာအဆိုပါနိုင်ငံတွေကခေါင်းဆောင်တွေနဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံတွင်စစ်အစိုးရလက်ထက်အဖက်ဖက်ကယိုယွင်းပျက်စီးနေခဲ့ရတဲ့စီးပွားရေးလူမှုရေးကျန်းမာရေးလုပ်ငန်းတွေနိုင်ငံတွင်းမှာပြန်လည်ထူထောင်နိုင်ရေးနဲ့မြန်မာနိုင်ငံတွင်းလူငယ်လူရွယ်တွေရင်ဆိုင်နေရတဲ့အလုပ်လက်မဲ့ပြဿနာတွေဖြေရှင်းနိုင်မှုနိုင်ငံသားယင်းနှိမ့်ညှို့နှံမှုဆိုင်ရာတွေကိုဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။